Hurricane Mona Maria ဟာတနအီကိုလီတန်နှုန်း205ကီလိုမီတာနှုန်းနဲ့ဒီကနေ့စောပိုင်းမှာပဲ Atlantic သမုဒ္ဒရာတွေက Tax နဲ့ကိုက်ခတ်ကျွန်းနေစီချင်းကပ်လာနေပါတယ်။ Puerto Rico ကျွန်းနဲ့ Dominican သမရနိုင်ငံတွေမှာမိုးသီးထန်ရွာသွန်းပြီးမနေ့ညကဖြတ်သန်းရွေ့ချလာတဲ့မွန်နဲဟာ Bahama ကျွန်းအရှိတောင်ပိုင်းကိုလည်းဖြတ်သန်းတက်ခဲ့လိမ့်မယ်လို့ခန့်မှန်းထားတာပါ။လက်တလောပြင်းအားဆင့်သုံးရှိတဲ့ Hurricane Maria ဟာပေါ်တူနီက Puerto Rico ကျွန်းကိုဖြတ်သန်းတက်ခဲ့ချိန်မှာတော့ပြင်းအားဆင့်၄ထိရှိခဲ့ပြီးလက်စစ်မီးတွေလည်းဖြတ်တောက်ခဲ့ပါတယ်။နောက်ပိုင်းမှာမွန်တိုင်းအပြော့သွားပြီးမဲ့နေရာတော်တော်များများရေကြီးမှုတွေကြုံခဲ့ရသလိုဒိုမီနီကန်သမ္မတနိုင်ငံမှာလည်းမွန်တိုင်းတန်အပြင်းထန်ခံခဲ့ရတာပါ။နှစ်ပေါင်း90အတွင်းအပြင်းထန်ဆုံးဟာရီကိန်းမွန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာလူသားချင်းစာနာမှုအရေးပေါ်အခြေအနေတွေကြုံနေရတဲ့အကြောင်းအုတ်ချွေးမှုရီကာဒိုရက်ဆယ်လိုကပြောပါရယ်။ဆက်သွယ်ရေးနဲ့လမ်းပန်းအခက်အခဲတွေကြောင့်မွန်တိုင်းတန်ကြောင့်ထိခိုက်ဆုံးရှုံးမှုအခြေအနေအလုံးကိုမသိရသေးသလိုရေကြီးမြေပြိုမှုသတင်းတွေလည်းထွက်ပေါ်နေပါရယ်။ပေါ်တိုရီကိုကျွန်းကရာနဲ့ချီတဲ့အရေးပေါ်စကန်တွေမှာလူပေါင်းတောင်းတထောင်ကျော်ခိုလုံနေကြရပါတယ်။ Hurricane Maria ကြောင့်ဒါအပီလိုင်းတွေလက်ကင် mobile phone ဆက်သွယ်ရေးမျှော်စင်တွေအိမ်ခေါင်မိုးတွေလည်းပျက်စီးကုန်ပါတယ်။မွန်နဲဟာ Puerto Rico ကျွန်းကိုလုံးဝဖျက်ဆီးပစ်လိုက်တဲ့အကြောင်း American သမ္မတ Donald Trump ကကုလသမဂ္ဂထရီညီလာခံမှာမနေ့တုန်းကပဲပြောဆိုလိုက်သလို American အရေးပေါ်အကူအညီပေးရေးဝန်ထမ်းတွေပြန်လည်ထူထောင်ရေးအတွက်စတင်ကူညီနေပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတ Trump က Puerto Rico ကျွန်းကိုအရေးပေါ်အခြေအနေကြီးညာထားပြီးတွားရောက်ကြည့်ရှုမယ့်အကြောင်းပြောဆိုထားပေမဲ့ဘယ်ချိန်သွားမယ်ဆိုတာကတော့အတိအကျပြောမထားသေးပါဘူး။